ဆက်နာသိမ်းမှုအပေါ်ပြင်းထန်တဲ့ဆန့်ကျင်နေကြတဲ့မြန်မာနိုင်ငံအထက်ပိုင်းမန္လေးတိုင်းနဲ့စကိုင်းတိုင်းထဲမှာအနာသိမ်းစစ်တပ်ဘက်ကလည်းနေမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေပါတယ်။မန္လေးတိုင်းငဇုံမြို့နယ်ထဲမှာဆိုရင်အရက်သားတွေတေဆုံနေနေမိလောင်လာတွေအခုရက်ပိုင်းဖြစ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါပြင်စကိုင်းတိုင်းချင်းနှင်းမြစ်ကျောင်းပေါ်မှာလည်းစစ်တပ်တင်းမိုးတွေတလော့ဆန်းတက်သွားပြီးလက်နက်ကြီးတွေပစ်ခတ်တာကြောင့်ဒေသခံတွေတိမ်းရှောင်နေရပါတယ်။မန္လေးတိုင်းနဲ့စကိုင်းတိုင်းရဲ့အခြေအနေတွေကိုကိုရဲမွန်ကပြောပြပါမယ်။
မင်္ဂလာတိုင်းငဇုံမြို့နယ်တဲကိုအော်ဂူလာ9ရက်ကလေးကစစ်တပ်ကနေမြေရှင်းလင်းရေးဝင်ရောက်နေတာစနေရက်နေ့ပါရှိနေပြီးအော်ဂူလာ16ရက်နေ့မှာတော့ရေလဲတောင်ကျေးရွာအုပ်စုကနေ60နေပါကိုမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။အော်ဂူလာ14ရက်နေ့ကလည်းစစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာငဇုံမြို့တပတ်ခန်းမြင်းမှုမြို့နယ်တဲကရွာသားလေးကျေးရွာကိုတင်းချောင်နေတဲ့အချိန်စစ်တပ်ကဝင်ရောက်လာပြီးပစ်ခတ်တဲ့အတွက်စစ်ဘေးရှောင်6ဦးတိတ်ဆုံးခဲ့ရပါတယ်။နေအိမ်တွေမိရှုခံရပြီးအရက်သားတွေတိတ်ဆုံးတာနဲ့ပတ်သက်လို့ငဇုံဒေသခံတို့ကအခုလိုပြောပါတယ်
။မလေးကကျွန်တော်တို့ဒီမြန်မာဒေသရက်ခတ်ဒီကအောင်ဒုဖာအကျော်ဒီမှာမိရှုကြတာပေါ့အဲ့ဒါအိမ်ကြီး60ပြည်ကြလောက်မိကြပါ။အတားကြီးမမကြည့်တော့မိရှုပါ။ဒီဆလီရနေကဂျွန်ဝါရီကတည်းကဒီကြောင့်ဖူးတယ်။ဖူးလို့ကျွန်တော်ဒီကရံဒီတွေမမီရလို့ဖြစ်ပြီးတော့မှငဇုံမျိုးတွေပတ်သက်ကမြောင်မျိုးတွေတို့ဒီမြို့မျိုးတွေမှာတော့ဒီစီးဆောင်ကြရတာပေါ့ဗျာ။လက်ပြန်လက်ပြန်ကအဲ့လိုစီးဆောင်ကြရတာ။စီးဆောင်ကြတော့ကျွန်တော်အဲ့မှာမြို့မျိုးတွေဝတ်တိုင်းရောက်ကိုကောင်းနေပြီပေါ့ဒီပါလီကမ်းမှာတောင်းနေပြီစကြဝဠာလည်းကြည့်တော့မှာပြည်ဝင်ဝင်တော့အကြီးအကဲဖြစ်ပေါ်တာပဲမြန်မာဒီတိုင်းယူပါမယ်တော့ကိုကဒီယူပါပေါ့လက်ပံမှာပါမယ်တက်နေပါလားဒီ6ဆုံးပ
ါအခုနေအိမ်တွေမီးရှို့ခံရပြီးစစ်တပ်နေမြေရှင်းလင်းနေတဲ့နေရာဟာမန္တလေးတိုင်းငဇုံမြို့နယ်နဲ့စကိုင်းတိုင်းမြင်းမူမြောင်မြို့နယ်300ဆုံတဲ့နေရာဖြစ်ပြီးအရာဝတီမြစ်ဘေးကကြေးရွာတွေဖြစ်ပါတယ်နေမြေရှင်းလင်းပြီးအရက်သားတွေတည်ဆုံတဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးချင်းနှင်းမြစ်ကနေစကိုင်းတိုင်းအထက်ပိုင်းကိုဆန်တက်သွားတဲ့စစ်တပ်တင်မောအုပ်စုဟာမင်းကင်းမြို့နယ်တဲကိုရောက်ရှိနေပြီးတင်မောတွေပေါ်ကနေလက်နက်ကြီးတွေပစ်ခတ်တဲ့အတွက်အဆောက်အဦတွေပျက်စီးတာရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်မောအုပ်စုဆန်တက်လာတာကြောင့်ချင်းနှင်းမြစ်ဘေးကကျွေးရ20နီးပါးကဒေသခံဒေသောင်လောက်ဘေးလွတ်ရာနေရာတွေတိမ်းရှောင်နေရတယ်လို့ဒေသခံသူကပြောပါတယ်
။မင်းကရေသားရွာမှာသူတို့ကပြီးတဲ့ဘာမှဟိုဟာမဟုတ်ဆက်နဲ့ပြီးတဲ့ပစ်တာဗျာ။အာမသူတို့ပြခတ်တိုက်ခဲ့မှုမရှိဘဲနဲ့ဒီကိုပြစ်တာလေ။အဲရစစ်ဘေးရှောင်တဲ့ရှေ့တုန်းနောက်ကပစ္စည်းပေါ်လေ။ရွှေနှစ်ဆယ်လောက်ရှောင်သိမ်းနေရတယ်ဗျ။လူဦးရေနဲ့ပြောရင်ကတော့4000ကျော်ဝန်းကျင်လောက်ရှိနေလေခံနေရတာပေါ့ဗျာ
။ဩဂုတ်လ14ရက်နေ့ကလည်းစစ်တမောဘော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အတွက်လက်ပံစိတ်ကျွော်ကဖုံးရင်းကြောင့်လက်နက်ကြီးထိမှန်ပျက်စီးခဲ့ရပါတယ်။စစ်တမောတွေဟာ10ချောင်းကျွော်မှာစိုက်ကပ်ထားပြီးစကိုင်းတိုင်းအထက်ပိုင်းကိုဆန်တက်ဖို့ပြင်ဆင်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်တမောရှစ်စီအုပ်စုဟာမုံရွာစိတ်ကန်းကနေချင်းတွင်းမြေကြောင်အတိုင်းထွက်ခွာလာတာဖြစ်ပြီးကဏီမြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။စစ်တပ်ဟာကုန်းလန်းကနေမော်တော်ယာဉ်တွေနဲ့သွာလာချိန်မကြာခဏမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိတဲ့အတွက်လက်နက်ခဲယံရိခါတွေနဲ့ကွန်ပစ်စီတွေပို့ဆောင်မှုချင်းတွင်းမြေနဲ့အရာဝတီမြေကိုအဓိကအသုံးပြုနေရတာလည်းဖြစ်ပါတယ်။စစ်တပ်တမောတွေဖြတ်တန်းသွားလာရင်လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်မြစ်ကန်နယ်ဘေးကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးကာကွယ်ရေးတပ်ဖွဲ့တွေကလည်းမကြာခဏပစ်ခတ်တိုက်ခိုက်တာတွေလုပ်လို့ရှိပါတယ်။စစ်တပ်တမောတွေပစ်ခတ်တာကြောင့်လက်နက်ကြီးထိမှန်လို့ဒေသခံတွေသိဆုံးရတာရှိတယ်လို့စစ်တမောတွေခြံရံလာတဲ့လက်နက်ရိခါတင်တမောတွေကိုကာကွယ်ရေးအဖွဲ့တွေကတိမ်းစီရမိတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။